ပင်လယ်ပိုင်းအခြေမှာအနည်းငယ်အာရုံကျသွားပေမဲ့လေတိုက်နှုန်းဟာမိုင်း၁၃၀လောက်ရှိနေပြီမြန်မာကံယူတန်းကိုမုန်တိုင်းအရှိန်ဘလို့တယောက်နိုင်လဲဆိုတာကိုမေးမြန်းထားပါတယ်ကျွန်တော်မိုးစောပါအန်ဖန်မုန်တိုင်းဟာလက်ရှိစူပါဆိုင်ကလုန်းမုန်တိုင်းအဆင့်ကလည်းလွတ်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရှင်းကြသွားတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြ ုံတိုင်းရဲ့အမှတ်စဉ်ဖြစ်တယ်ကျွန်တော်တို့ပြောပြရအောင်မလဲအဲ့မှာတော့ဒီစူပါဘက်ကလုံးပုံနဲ့ကနည်းနည်းလေးအားရောပါတယ်ပေါ့နော်အားရောပါပြီးတော့မှကျွန်တော်တို့ဒီအလုံးတော်အကုန်လုံးဘက်ကလုံးပုံနဲ့ဆင်းပါတော့အားရောတော့လည်းဆန်းရှိရတယ်မရှိမှတော့ဒီမှာမျိုးလုံးတွေတိုင်းလုံးအနေနဲ့930ပေါ့နော်140နေရောတရားလုံးနဲ့ဒီဒီမှာတော့ရောပြတော့တယ်ဒီကတော့ဒီအခုကြည့်နေရတော့တနားကြီးကိုးမိုင်လုံးနဲ့ယူပါတော့
မုံတိုင်းဟာမူလလမ်းကြောင်းအတိုင်းမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနေပြီးအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေ20ရင်းညနေပိုင်းမှာကုန်းတွင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အမ်ဖန်ဆိုင်ကလုန်းမုံတိုင်းဟာမြန်မာနိုင်ငံကိုဥမတီတာကြောင့်အဝါရောင်အဆင့်သတ်မှတ်ထားပေမဲ့မုံတိုင်းရဲ့အရှိန်ဟာမြန်မာကာယူရန်ဒေသကိုတက်ရောက်မှာဖြစ်ကြောင်းလည်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ
်။မုံတိုင်းရဲ့အရှိန်ရောက်လို့ကျွန်တော်တို့ဒီမြမလေရဒီကနေ့ကဒီကနေ့အခင်ကနေ့ချက်နေကနေ့နေ့မှာတော့ညမဟင်္ဂါမိုးတက်နေကြပြီးတော့နိုင်ကြီးရနေနိုင်တော့ကြီးနေပါလေ။ဒီမိုးတက်နေကြတဲ့သူများလည်းဒီနေရာတနာယူဒီကငယ်မှန်တော့တိုင်နေမှာ။ဒီနိုင်ရတော့ဒီမြမကျင်းနဲ့အခင်ကနေ့ချက်ချက်မှာတော့ဆယ်ပြားနေပျောက်ပြီးတော့ရှိရတယ်
။မုတ်တမကွေမွန်တနင်္သာရီတန်ဟိုတန်တစ်ချက်မှာတော့မုတ်တုံလီနဲ့သူမုံတိုင်းတက်ရောက်မှုကြောင့်ဘုတ်တက်လေပြင်ကြာရောက်နိုင်ကြောင်းလေတိုင်တို့တနာရီ35မိုင်ကနေမိုင်40အထိရှိနိုင်ပြီးလှိုင်းမြင့်ရှစ်ပေကနေ10ပေလောက်အထိရှိနိုင်ကြောင်းခန့်မှန်းထားပါတယ်။မုံတိုင်းရဲ့အရှင်ကြောင့်ဒီလ19ရက်နေ့ကနေ21ရက်နေ့အထိတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာမိုးရွာနိုင်တယ်လို့ရခိုင်ချင်းစကိုင်းနဲ့ကချင်မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းလည်းခန့်မှန်းထားပါတယ်။မုံတိုင်းဖြတ်တန်းရလမ်းကြောင်းနဲ့အနီးဆုံးဖြစ်တဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့နေကင်းအထိလေပြင်းတိုက်ခိုက်တာမိုးရွာတာမရှိသေးပါဘူးရခိုင်ပြည်နယ်စစ်တွေမြို့မိုးလေဝသနဲ့ဇလားဘေဒညွှန်ကြားမှုဦးစီးဌာနကတော့ဒီရက်ပိုင်းအတွင်းပင်လယ်ပြင်မထွက်ဖို့အတွက်သတိပေးထားကြောင်းဌာနရဲ့ဦးစီးရာရှိဦးကျော်ရွှေကပြောပါတယ်
ကျွန်တော်တို့မိုးတလကနေအဲ့ဒီတိပေးတဲ့အနေနဲ့ကျွန်တော်တို့ပင်လယ်ပြင်မထွက်ဖို့ပေါ့နော်ငါးဖက်နာရီကျွန်တော်တို့အဲ့ဒီတိယူပို့ထားလို့လုပ်ရတဲ့ကနေကလည်းဝါဖိုင်ဒီနေတော့ရူခီတော့ပြည်သူတွေတက်ပေါ့နော်အဲလိုမျိုးကျွန်တော်တို့မတော်ဘူးတော့ကျွန်တော်တို့ကအဲဒီနေစိုးရရောခင်ရီစိုးရရောမြို့လေးအခြေအနေစိုးစနာပုံလို့ပို့ထားတာရှိပါတယ်သူတို့ဘက်ကလည်းကုံလုံးရောင်းနေတာရှိတယ်ဆိုကျွန်တော်တို့သိရပါခင်ဗ
ျလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့မုံတိုင်းနဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ခြင်းမှာ COVID-19 ကူးစက်ရောဂါကာကွယ်ရေးအတွက်ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။